ချမ်းပြည်မြောက်ပိုင်းမှာတိုင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေချိန်မှာပဲစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာလည်းစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။မြောက်စီးစခန်းရဲ့ဒီရဲစခန်းကိုဒေသခံကာကွယ်ရေးတပ်တွေဘက်ကသိမ်းခဲ့တယ်လို့ပြောပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေမှာနှစ်ရက်လုံးစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကနေမကွေးတိုင်းကံကောမြို့နယ်လမ်းအထိလမ်းကြောင်းပေါက်တဲ့မြောက်စီးကျေးရွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်မဘာလ3ရက်တောက်ကြနေတဲ့ကမြောက်စီးရဲစခန်းမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားအပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကလေရင်တွေနဲ့လည်းတိုက်ခတ်ခဲ့တယ်လို့စစ်ဘေးရှောင်တွေကိုကူညီနေတဲ့ဒေသခံတယောက်က VOA ကိုပြောပါတယ်။
မင်းကဆောင်တက်ဖြစ်တယ်ဖြစ်ပြီးတော့ဖြစ်ပြီးတော့ကိုကြီးရဆောင်တွေကတော့ပြန်ဖြစ်တယ်ပေါ့နော်။မှန်ပြီပေါ့မှန်နေကြန်ဖြစ်။နိုင်နောက်တော့လေရင်တွေလာပြဲနေပေါ့ကိုယ်တိုင်ခဏမင်းမဒီမနေ့ငါခွေးကြတော့ပဲမှန်အောင်တက်ပြန်ဖြစ်တက်ပြန်ကိုဒီငါတခုနေတယ်ဒီကလာမှာနေပေါ့ဖိနေပြန်လာနေစီပေါ့မစီနေမှာတည်းပါ။ပြန်ပြောင်းပြည့်ရဆောင်တွေကတိုက်ခွဲရတယ်ပြင်းထန်တယ်လို့ပြောလို့မရနေနေလဲလာလို့ဒီလိုအပြန်နဲ့တက်ထမှုတွေဘယ်လိုပဲကတော့
ဒီနေ့စနေနေ့မနက်10:00လောက်မှလဲမြောက်စီးစခန်းရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖက်ကသိမ်းပိုင်နိုင်ခဲ့တယ်လို့လဲပြောပါတယ်
စခန်းမှာတင်းနေကြပါလိမ့်ဒီကူနာကြီးဆိုတဲ့ရင်းနေမှာကျင်းနေတာစခန်းတင်းနေတယ်ဆိုတော့အတေးပြောက်ပါလို့ရှိမှာပဲ
အခုလိုတိုက်ပွဲတွေဖြစ်ပွားတဲ့နေရာကိုစစ်တပ်ဘက်ကလေကြောင်းကနေတိုက်ခတ်ခဲ့တာကိုစစ်ဘေးရှောင်ကူညီနေသူတယောက်ကလည်းအခုလိုပြောပါတယ်
အမေကတော့ဒီဂျက်ဖိုက်တာနဲ့ကနှစ်ချိန်ပါတယ်ကျွန်တော် 35 အမိုင်း 35 နဲ့ဒီလိုဖြစ်တယ်ပေါ့ဒီနည်းနဲ့လည်းဂျက်ဖိုက်တာက၄ချိန်လောက်ဝယ်ဖြစ်သွားတယ်နင်းညပြီးတော့9နာရီလောက်ကလည်းဘုံကလေးမှချတယ်
မြောက်စီးစခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့စကိုင်းတိုင်းအစိုးရအဖွဲ့ဝင်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့သလိုစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာလည်းမရှိသေးပါဘူး။အခုလိုတိုက်ပွဲတွေပြင်းထန်နေပေမဲ့ဒေသခံတွေဟာအရင်လိုရွာလုံးကျွတ်ပေးလို့ရကုန်မပြေးကြတော့ဘဲကိုယ်နေအိမ်မှာပဲပုန်းခိုနေကြပါတယ်။တိုက်ပွဲအနည်းတစ်ဝိုက်ကနေအိမ်တွေလောက်ပဲဘေးလွရာပြေးကြရတယ်လို့စစ်ဘေးရှောင်တွေကိုကူညီသူတယောက်ကပြောပါတယ်။
ဖြစ်သွားလာလေလူတရဆိုတော့ဒီလိုမယ်အရင်နဲ့စိတ်ထွက်ချိန်ရရတော့မှာမဟုတ်လေပြီးတော့အပြင်နဲ့တော့စိတ်ဆက်တတ်ပါအောင်ဖြစ်တာလေအပြင်ကနေစကန်းလာတိုက်တာဆိုတော့လေကြီးရကြီးလွန်းလေတိတ်ပြီးတော့ပြန်နေတော့မရှိခဲ့အဲမျိုးတော့ရေဒီနဲ့ပါနဲ့လာပြစ်တာတွေတော့ရှိတယ်အမှန်လေအဲ့ဒီပြစ်တဲ့အချိန်ကျလေရေကန်ကြီးကဆက်အပြင်ထွက်တဲ့လူကပြစ်တာအချိန်ဖြစ်တာပ
ါရှမ်းပြည်မြောက်ပိုင်းမှာဒီတော့သုံးဖွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်တဲ့တစ်ချိန်တည်းမှာပဲသခိုင်းတဲ့မကွေးတိုင်းအတွင်းမှာလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတိုက်ပွဲတွေအရှိန်မြင့်နိုင်မှုစူးစမ်းနေပါတယ်။ကလေးမြို့နယ်တောင်ပိုင်းမြောက်ပိုင်းနေရအတော်များများမှာတောက်ကြံတွေကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ကလေးမြို့နယ်မြောက်ပိုင်းကခန့်ပတ်စခန်းနဲ့ရာဇဂျိုစခန်းတို့ကိုလည်းသိမ်းပိုင်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါရယ်အလားတူပဲမကွေးတိုင်းကံကောမြို့နယ်မင်းရွာရဲကင်းစခန်းကို ABSDF နဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ ABSDF Column 3ပြည်သားရေးတာဝန်ခံရဲဘော်ပြစ်ဖြိုးကျော်က VOA ကိုပြောပါရယ်ရှမ်းပြည်မြောက်ပိုင်းမှာညီနောင်သုံးဖွဲ့ရဲ့တစ်တုံညာနှစ်ခေါ်စစ်စင်ရေးစတင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီဒေသဘက်စစ်တပ်တွေမပို့နိုင်အောင်ပိတ်ဆို့တိုက်ခိုက်နေတာဖြစ်တယ်လို့ပြောကြပါရရှင်